ဥလားမောင်ရွှေခမညဉ့်ညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကဘယ်လိုရှိပါသလဲခမ
ကျွန်တော်တို့လိုက်စားညီလာခံအပြီးမှာဝင်းကြီးဦးအောင်မင်းတို့အနေနဲ့မြကျင်းသားကိုကျွန်တော်တွားရောက်ပြီးတော့တိုင်းရင်းသားဒီ NCCT ခေါင်းဆောင်တွေကိုတွားရောက်တွေ့ဆုံပြီးတော့ကျွန်တော်တို့အလွတ်တဘောကိုဩဂုတ်လ3ရက်နေ့ကညှိနှိုင်းခဲ့ပါတယ်ခမအဲ့ဒီနောက်ပိုင်းမှာတော့ဒီဩဂုတ်လ7ရက်နေ့မှာတနိုင်ငံလုံးမှာပတ်ပေါ်တင်လာတဲ့နိုင်ငံရေးပါတီ68ပါတီတို့ဝင်းကြီးဦးအောင်မင်းအနေနဲ့ဖိတ်ကြားခဲ့ပါတယ်ဒီ66ပါတီတက်ပြီးတော့တပါတီကတော့ပါတီငယ်တစ်ခုခီးလို့နဲ့အတွက်တော့သူတို့မတက်အောင်နေမှာဒီ66ပါတီတို့ကိုဝင်းကြီးဦးအောင်မင်းအနေနဲ့တော့ငင်းငန်ရေးဖော်ဆောင်နေမှုအနေထားတွေအားလုံးကိုတင်ပြပါတယ်အဲ့ဒီနောက်ပိုင်းမှာတော့တက်အောင်လာတဲ့သူအားလုံးကနေပြီးတော့ဒီဆွေးနွေးဆနေရနေ့မှာတော့ကျွန်တော်တို့ဒီ MBC အလုပ်ဖွဲ့ရတော့ဖြစ်မယ်မှာNCCD ကောင်းဆောင်နေဖြစ်တဲ့ဆရာဦးနိုင်ခံသားတို့ဆရာဦးခေါင်းသားတို့ဆရာဒေါက်တာမြန်မုံတို့ဦးထွန်းစောတို့အဖွဲ့ဦးကျွန်တော်တို့အနေနဲ့တော်တော်တွေးဆပြီးတော့အခု15ရက်နဲ့16ရက်နေ့မှာဆောင်ရွက်မဲ့ဒီ NCCD နဲ့ပြည်တော်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ကျွန်တော်မှာဆွေးနွေးပွဲအတွက်ကိုနောက်ဆုံးပြင်ဆင်မှုတွေကိုကျွန်တော်တို့တွားရောက်ခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဒီ15ရက်နေ့တွေးဆပွဲကဘယ်လိုဒီပါမှလဲဆရာ
15ရက်နေ့ဒီ SCCD နဲ့ပြည်တော်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရန်ကုန်မြို့မှာတွေ့ဆုံမဲ့ပွဲအတွက်ကိုအခုတိုင်းရင်းသားခေါင်းဆောင်တွေဒီနေ့စပြီးရောက်ပါပြီခင်ဗျာဒီနေ့နဲ့လည်းဖြစ်ရောက်ပါလိမ့်မယ်အဲသူတို့ဝန်ကြီးပေါ်မျိုးပြဖို့ထားတဲ့အစည်းအဝေးမှာတော့ပထမခေါင်းဆောင်ဖြစ်တဲ့ဦးနေဟန်သာရောဒုတိယခေါင်းဆောင်ဖြစ်တဲ့ဆရာဘလူဝထူဝင်ရောတတိယခေါင်းဆောင်ဖြစ်တဲ့ပုဂျုခွန်မောအပါဝင်အလုပ်ဖွဲ့တွေရော20ကျော်လောက်တက်ရောက်မယ်လို့ကျွန်တော်တို့စီးရင်ပို့ပြီးအခုလည်းရောက်နေကြပါပြီခင်ဗျာကျွန်တော်တို့ဒီပြည်တော်ဆွေးနွေးရတဲ့ကတော့ဝင်းကြီးဦးအောင်မင်းဦးသိန်းစောနောက်တမရဝအရာရှိကြီးပြည်တော်စုဝင်းကြီးတွေကျွန်တော်တို့တက်ရောက်ပါလိမ့်မယ်ခင်ဗျအတိုးတက်မှုတွေအများကြီးထပ်ပြီးတော့ကျွန်တော်တို့ရမယ်လို့ကျွန်တော်နေနေတော့ပြောလင်းပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ second draft meeting မှာ single test ဖြစ်ဖို့ဆောင်ရွက်ချက်ဆိုဖို့အတွက်အချက်30တချက်ကျွန်တော်တို့ညှိနှိုင်းမှုကြံ့နေတယ်ဒီ screening ပွဲမှာတော့အားလုံးနေပါလေပြည့်ပြတ်ကောင်းလေပြည့်ပြတ်နေလေမပြည့်ပြတ်ရင်တော့မှအနည်းငယ်လောက်ပဲ second lot လောက်ပဲဖြစ်မယ်လို့ကျွန်တော်နေနဲ့ထင်ပါတယ်ဗ
ျဟုတ်ကဲ့အဲ့ဒါပြီးရောဆရာတို့ဒီ18ရက်နေ့မှာရောနောက်ထပ်ဆွေးနွေးပွဲတစ်ခုရှိတယ်ဆိုတာရောခင်ဗျအ
ဲ့တော့ဝင်းကြီးဦးအောင်မင်းအနေနဲ့ဒီ SCCD ခေါင်းဆောင်တွေကိုကျွန်တော်တို့အဆိုပြုလာတာရှိပါတယ်ခင်ဗျအဲ့ဒါတော့ကျွန်တော်တို့ပြည်တော်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒီ SCCD ခေါင်းဆောင်တွေရဲ့နောက်တရင်သားပါတီတွေအများစုပါတယ်ပေါ့နော်ဒီကျွန်တော်တို့နိုင်ငံရေးကိုယ်စားလှယ်တချို့ရဲ့ဒီ MPC မှာပဲဒီညဉ့်ညဉ့်ဖြစ်စဉ်ပေါ်မှာအမြင်ဖလှယ်တဲ့တွေ့ဆုံမှုမျိုးလုပ်နိုင်ဖို့လည်းကံလန်းထားပါတယ်ဆရာဥနိုင်ဟန်သားတို့ကလည်းအတားဆောင်ရွက်မယ်လို့မူဝါဒနဲ့ကျွန်တော်တို့သဘောတူပြီးဖြစ်တဲ့အတွက်ဆက်ရှိနေမှာတော့ကျွန်တော်တွေ့ဆုံပွဲပထမဆုံးအခြေဖြစ်လာမယ်နေတာရှိပ
ါဟုတ်ကဲ့အဲ့ဒီတွေ့ဆုံမှာနိုင်ငံရေးပါတီတွေရောပါမှာလားခင်ဗျအ
ဓိကတော့ဒီ new world member ဘက်ကဒီ SC ဘက်ကိုအဆိုပြုထားတာတော့တိုင်းရင်းသားနိုင်ငံရေးပါတီအားလုံးကကိုယ်တိုင်တူဦးစီနဲ့ပါဝင်တဲ့နေပေါ့လေကျွန်တော်တို့တိုင်းဒီဇိုင်းဖြည့်ဆိုင်တဲ့ပါတီတချို့ကကိုယ်စားလှယ်တွေဖိတ်ကြားပြီးတော့တွေ့ဆုံဖို့ပါ။နိုင်ငံရေးပါတီအလုံးပါဖို့ဆိုတာနေရာရောအခြေရာရောကတ်တက်ရှိတော့တိုင်းရင်းသားပါတီတွေကိုအရင်ဦးစားပေးတာ။ဒီကတော့ဆုံးဖြတ်ဖို့မဟုတ်ပါဘူးခင်ဗျ။အပြန်အလှန်ကျွန်တော်တို့အမြင်ဖလှယ်ကြပြီးတော့အနာဂတ် political dialogue ကိုကျွန်တော်တို့ညဉ့်ညံသွားနိုင်ဖို့သဘောထားတွေစပြီးတော့ကျွန်တော်တို့ဖလှယ်ကြတွေ့ဆုံတဲ့သဘောပါ။ဒါပေမဲ့ညဉ့်ညံဖို့ဆောင်တဲ့ဒီတုတ်ကပြေကာလအတွင်းမှာတော့ဒါပထမဦးဆုံးအလွှာတုံးမှာပါလေ။ကျွန်တော်တို့ဒီဘက်ကရောင်းရဲဖို့ဆောင်လုပ်ငန်းကော်မတီနဲ့ NCCT နဲ့နိုင်ငံရေးပါတီနဲ့တွေ့တဲ့ပွဲဖြစ်လာပါလေ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရောဖိတ်ကြားမှာလားခင်ဗျာ
။ဟုတ်ကဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကျွန်တော်တို့ထက်ခိုင်တဲ့ Progressive Party ရောဒီတိုင်းသားရှိနေတဲ့ပါတီရောပါတီကြီးတွေကတော့ဖိတ်ကြားဖို့ညှိအောင်မင်းနဲ့ပြင်ဆင်နေပါလေဗျ။
ဟုတ်ကဲ့ဦးလာမောင်ရွှေကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အရှေ့ကော